in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2018ခုနှစ် March 18ရက်စနေနေ့ညနေပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါ။ဒီညနေခင်းသတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပေးသွားမှာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံသွားမှာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကထပ်လောင်းအတည်ပြုပြောကြားပါရတယ်။တရုတ်နဲ့ကမ္ဘောဒီးယားနိုင်ငံပူးတွဲပြီးတော့အကြမ်းဖက်မှုတိုက်ဖျက်ရေးနဲ့ကယ်ဆယ်ရေးဆိုင်ရာစီးရေးလက်ချက်မှုတွေဒီကနေ့စတင်လိုက်ပါရတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးဖို့ရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမှာကတော့မနေ့တောက်ကြနေ့ည10နာရီဝင်းကျင်လောက်ကကချင်ပြည်နယ်ဖားကတ်မြို့နယ်ကံခါကျေးရွာအနီးကကြောက်စိမ်းတောင်စွန့်ပစ်မြေစာပုံကြီးပြိုကျခဲ့ပါတယ်လူသေးဆုံးပျောက်ဆုံးမှုအခြေအနေဘလောက်ဆိုးဝါးနိုင်ပါသလဲ
ဟုတ်ကဲ့ချင်းတော်တော်လေးဆိုးတယ်ဘာလို့လဲဆိုတော့ဒီကိုယ်လေးတော့အကန့်ပဲဖက်ကားကြီးလေပြေကျသွားနေပါလေလေအဲ့မှာဒရိုင်ဘာတော့မသိဘူးအဲ့မှာပါသွားပါတယ်လေဟိုကားမောင်းနေတယ်ရောအဲ့ဆက်သေးနေတယ်ရော
ဖကန်ဒေတာကတူပြောပြသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ရိုဟင်ဂျာဒုက္ခသည်တသန်းအတွက်2018ကုန်အထိနောက်ထပ်ကူညီနိုင်မှုအမေရိကန်ဒေါ်လာ1ဘီလီယံနီးပါးလိုနေတယ်လို့ကုလသမဂ္ဂကပြောလိုက်တဲ့သတင်းနောက်အမေရိကန်နိုင်ငံသားရေးဝန်ကြီးကိုရုတ်တရက်ယာရုကဖယ်ရှားလိုက်ပြီးတဲ့နောက်နိုင်ငံသားရေးဝန်ကြီးသည်အဖြစ်သမ္မတကအစားထိုးခန့်အပ်မယ်ဒီ CIA ရဲ့အကြီးအကဲပေါ်မှာကဘာတဝက်ကအယုံစိုက်နေကြတဲ့သတင်းစာတာတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့ကိုရန်နိုင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင
်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့မေလကုံမှာတွေ့ဆုံမှာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကထပ်မံအတည်ပြုပြောကြားကြောင်းအင်ဂျီရောကတောက်ကြနေမှာပြောကြားလိုက်ပါတယ်။မြောက်ကိုရီးယားသမ္မတမွန်ဂျဲအင်နဲ့ဖုန်းစကားပြောရမှာမြောက်ကိုရီးယားအနေနဲ့အပြုသဘောဆောင်တုံ့ပြန်လာတဲ့အပေါ်သတိနဲ့ကြိုဆိုသွားမှာဖြစ်ကြောင်းလည်းထရမ့်ကပြောကြားခဲ့ပါတယ်။ကိုရီးယားကျွမ်းဆင်မှာနျူကလ িয়ার ကင်းစင်ရေးအပြောကြီးတာမဟုတ်ပဲလက်တွေ့ကြကြဆောင်ရွက်ဖို့လေခေါင်းဆောင်တွေကြဆွေးနွေးခဲ့ကြအောင်အင်ဂျီရောကပြောပါရယ်မြောက်ကိုရီးယားဘက်ကတော့တွေ့ဆုံဆွေးနွေးဖို့နဲ့ပတ်သက်ပြီးတိတိကျကျအတည်ပြုပြောကြတာမျိုးမရှိပါဘူးဒီတော့တွင်မြောက်ကိုရီးယားနိုင်ငံရဲ့ဝန်ကြီးရီယောင်ဟိုနဲ့တွေ့ဆုံဆွေးနွေးပြီးတော့ကိုရီးယားကျွမ်းဆင်မှာတင်းမာမှုလျှော့ချဖို့ကူညီရေးစူးစမ်းနေတယ်လို့ကုလသမဂ္ဂဆိုင်ရာဆွေးတင်သံမတ်ကြီး Olof Skoog တောက်ကြနေကပြောပါရယ်ဝန်ကြီးရီယောင်ဟိုရဲ့ဆွေးတင်ခီးစဉ်အပေါ်အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးထိပ်သီးဆွေးနွေးပွဲအတွက်ကြိုတင်ပြင်ဆင်တဲ့ခီးစဉ်အဖြစ်တချို့လေ့လာသူတွေကရှုမြင်ကြပါတယ်။ဒါပေမဲ့တမ်မတ်ဂျီစကော့ကရောဝန်ကြီးချုပ်လော်ဗန်ရဲ့ပြောခွင့်ရကရောအဲ့ဒီတွေ့ဆုံပွဲမှာဘာတွေဆွေးနွေးတယ်ဆိုတာကိုတော့မပြောပါဘူး။စော်ဟုံးမျိုးကဆွေးနွေးပွဲတွေဟာအဲ့ဒီလိုအစည်းအဝေးမျိုးအတွက်ဝင်းကျင်ကောင်းတစ်ခုကိုကူညီဖန်တီးပေးနိုင်မယ်လို့မျှော်လင့်ရကြောင်းတမ်မတ်ဂျီစကော့ကပြောပေမဲ့ထိပ်သီးဆွေးနွေးပွဲကိုဆွီဒင်ကအင်ရှင်ဖြစ်လက်ခံကျင်းပပေးမလားလို့မေးတာကိုတော့ပြန်မဖြေပါဘူးစတော့ဟုံးကဆွီနီပွဲတွေကိုတောက်ကြနေကဆုံးသက်ဖို့အရင်ကစီစဉ်ထားပေမဲ့စနေနေ့မှာဒီကနေ့မှာပဲပြန်ဆောက်ဖို့ရှိတယ်လို့ဒီအဲ့ဒီအခြေအနေနဲ့နီးစပ်တဲ့သတင်းရင်းမြစ်တစ်ခုကပြောပါရခင်ဗျာ
FBI ပြည်တော်စုစုံစမ်းစစ်ဆေးရေးဘူရိုအဖွဲ့ရဲ့ဒုတိယညွှန်ကြားရေးမှူးဟောင်းအန်ဒရူးမက်ကိတ်ကိုယာရုကနေချက်ချင်းထုတ်ပယ်လိုက်တယ်လို့အမေရိကန်ရှေ့နေချုပ် Jeff Sessions ကတောက်ကြနေကအကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်စုံစမ်းစစ်ဆေးရေးမှူးရဲ့အစည်းအခမ်းသား FBI တွင်ကျင်းဝတ်တဲ့ညီမညီစရအရာကိုစုံစမ်းစစ်ဆေးရတဲ့ဌာနရဲ့စုံစမ်းစစ်တွေ့ရှိမှုတွေနဲ့ FBI ဌာနအကြီးတန်းတာဝန်ရှိသူတွေရဲ့အကြံပြုချက်တွေအရ Andrew McCabe ကိုတာဝန်ကနေချက်ချင်းရဆိုင်းလိုက်တာဖြစ်တယ်လို့ American ရှေ့နေချုပ် Jeff Sessions ကကြေညာချက်ထဲမှာပြောထားပါတယ်သမ္မတ Donald Trump ကလည်း McCabe ကိုယာရုကနေထုတ်ပယ်လိုက်တာနဲ့ပတ်သက်ပြီးသူ့ရဲ့ Twitter ပေါ်ကနေအန်ဒရူးမက်ကိတ်ကိုယာရုကနေထုတ်ပယ်လိုက်ပြီးဖြစ်ကြောင်းဒါကြောင့်ဒီနေ့ဟာ FBI တွင်အလုတ်ကြိုးစားတဲ့သူတွေနဲ့ဒီမိုကရေစီအတွက်ကောင်းတဲ့နေ့ဖြစ်တယ်လို့ပြောကြားလိုက်ပါတယ်။ဒါ့အပြင်သူတော်ကောင်းရောင်ဆောင်ထားတဲ့ James Comey ကသူ့ရဲ့ဆရာဖြစ်ပြီးတော့သူ့ကိုအပြစ်မရှိတဲ့သူတယောက်လို့လှုပ်ထားကြောင်း FBI ဌာနတွင်အပေါ်ပိုင်းမှာဖြစ်နေတဲ့အောက်ဒီလိုက်စားမှုတွေအလိမ်ညာတွေကိုသူအကုန်သိတယ်ဆိုပြီးတော့တမတ် Trump ကသူ့ရဲ့ Twitter ကနေပြောထားပါတယ်။တချိန်က FBI ဒုတိယ FBI မှာဒုတိယအကြီးဆုံးဖြစ်တဲ့မကိဖာပြီးခဲ့တဲ့ January 30ရက်နေ့ကယာရုကနေအနားယူခဲ့ပြီးမနေ့ဖြန်သူ့မွေးနေ့မှာခန်းစား권အပြည့်အဝနဲ့ပင်ဆင်ယူဖို့စီစဉ်ထားတာဖြစ်ပါတယ်။ဒါမဲ့သူ့ကိုအခုလိုယာရုကနေထုတ်ပယ်လိုက်တဲ့အတွက်သူ့အနေနဲ့ပင်ဆင်လာစားအကုန်လုံးဒါမှမဟုတ်တစိတ်တစ်ပိုင်းလောက်ကိုဆုံးရှုံးရမယ့်အခြေအနေနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာ
။ဗြိတိန်သံတမန်23ဦးကိုနိုင်ငံတွင်းကနေထုတ်ထားပြီးဖြစ်ကြောင်းရုရှားကဒီကနေ့မှပြောပါရယ်။ ဒီသတင်းပတ်အစောပိုင်းကရုရှားတန်တမန်23ဦးကိုဗြိတိန်ကပြည်နယ်နဲ့ပေးလိုက်ပြီးတဲ့နောက်ရုရှားကအခုလိုလက်တုံပြန်လာပါရုရှားထောက်လှမ်းရေးဟောင်းဆာဂေးစကရီပယ်နဲ့တူတသမီးယူလီယာတို့ကိုဗြိတိန်နိုင်ငံဆလစ်ဘာရီမြို့ကပန်းခြံအတွင်းသတိလေးမေးမြောတာကိုတွေ့ခဲ့ပြီးသူတို့ဟာရုရှားရဲ့အာယင်ကျော်ထိခိုက်စေတဲ့နိုဗီချော့အစိတ်နဲ့တိုက်ခိုက်လို့ကြံခံရတာဖြစ်ကြောင်းဗြိတိန်အာဏာပိုင်တွေကပြောထားတာပါဗြိတိန်ရဲ့ရန်စားတဲ့လောက်ရနဲ့အခြေအမြစ်မရှိတဲ့ဆဲချက်တွေကိုတုံ့ပြန်တဲ့အနေနဲ့ဗြိတိန်တန်တမန်တွေကိုပြည်နယ်နယ်ပေးလိုက်တာလို့ရုရှားဘက်ကပြောပါတယ်ရုရှားနိုင်ငံဆိုင်ရာဗြိတိန်တန်မန်လော်ရီပရစ်စတိုကိုရုရှားနိုင်ငံကြီးဌာနကစင့်ခေါ်ခဲ့ပြီးတဲ့နောက်ထုတ်ပြန်တဲ့ရုရှားရဲ့ကြေညာချက်မှာဗြိတိန်တန်တမန်တွေကိုဒီသတင်းပတ်အတွင်းနိုင်ငံတွင်းကထွက်သွားဖို့နဲ့သူတို့တွေကမလိုလားအပ်တဲ့သူတွေဆိုပြီးတော့ဖော်ပြထားပါတယ်ရုရှားနိုင်ငံမှာယဉ်ကျေးမှုနဲ့ပညာရေးဆိုင်ရာကိစ္စရပ်တွေကိုဆောင်ရွက်နေတဲ့British Council ရဲ့လုပ်ငန်းဆောင်တာတွေကိုလည်းရက်စက်ပြဖို့ဆုံးဖြတ်ခဲ့ကြောင်းရုရှားကပြောပါတယ်။ဒါ့အပြင် St. Petersburg မြို့မှာ British Council ဝင်ရောက်ထပ်မံဖွင့်လှစ်ဖို့ခွင့်ပြုထားတာကိုလည်းရုရှားကပြစ်ဖျက်ခဲ့ပါတယ်။ဥရောပသမ္မတကလည်း British နိုင်ငံနှုတ်ထွက်တဲ့ကိစ္စရပ်တွေမှာအဆင်မပြေမှုတွေရှိနေတာကိုအာရုံလှည့်ပြောင်းတဲ့အနေနဲ့ British ဝန်ကြီးချုပ် Theresa May ဟာအခုလိုရုရှားပေါ်မလိုမုန်းထားဆောင်ရွက်တာဖြစ်ပြီးဒါဟာအစဉ်ချင်းမဲ့လုပ်ရဖြစ်တယ်လို့ရုရှားနိုင်ငံသားဝန်ကြီး Sergey Lavrov ကဒီသတင်းပတ်အစောပိုင်းမှာပြောကြားခဲ့ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့မှာကားနဲ့အတေကံဘုံခွဲတိုက်ခိုက်သူတဦးကဗြိတိန်နိုင်ငံကလုံခြုံရေးကော်မတီတစ်ခုကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့အတွက်အရသား2ယောက်သေဆုံးပြီးတော့3ယောက်ဒဏ်ရာရသွားတယ်လို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနတာဝန်ရှိသူတဦးကပြောကြားလိုက်ပါတယ်။ကဘူးမြို့ရှေ့ပိုင်းမှာဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုကြောင့်အရသား3ဦးသေဆုံးပြီး9ယောက်ဒဏ်ရာရတယ်လို့လည်းအာဖဂန်ရဲအရာရှိတဦးကပြောပါတယ်။ဒီတိုက်ခိုက်တဲ့သူဟာနိုင်ငံသားကရင်နှန်းတွေကိုပြစ်မှတ်ထားကြတာဖြစ်ပေမဲ့မအောင်မြင်ခဲ့ဘူးလို့လည်းပြောပါရယ်ရင်းနှန်းကတိုက်ခိုက်တဲ့သူနာကဖြတ်သွားတဲ့အချိန်မှာဒီတိုက်ခိုက်မှုဖြစ်ပွားခဲ့တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါရယ်ဒါလီဘန်တွေကတော့ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ဆိုပါရယ်ဒါပေမဲ့အသေးစိတ်အချက်လက်တွေကိုတော့အခုချိန်ထိမသိရသေးပါဘူးခင်ဗျာ
အမေရိကန်တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်စနေနေ့ညနေခင်းသတင်းတွေကို VOE ကနေဆက်လက်ကြေညာနေပါတယ်အကြမ်းဖက်မှုတိုက်ဖျက်ရမှာထောက်လိုင်းသတင်းအချက်အလက်တွေဖလှယ်ရေးနားလည်မှုစာချုပ်လာကိုဒီကနေ့စတင်တဲ့ဩစတြေးလျနဲ့အာဆီယံနိုင်ငံတွေကြားအစည်းအဝေးအတွင်လက်မှတ်ရေးထိုးကြတယ်လို့ဩစတြေးလျဝန်ကြီးချုပ်မက်ကွန်တန်ဘူးကပြောပါရယ်ဩစတြေးလျနိုင်ငံဟာအာဆီယံအဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့ပထမဦးဆုံးဩစတြေးလျအာဆီယံအထူးထိပ်သီးစည်းဝေးပွဲကိုအင်ရှင်အဖြစ်ကျင်းပနေတာပါဒေတာတွင်မှာတရုတ်နိုင်ငံရဲ့လွှမ်းမိုးမှုကိုချိန်ခွင်ရှာညှိတဲ့အနေနဲ့ရောအာဆီယံနိုင်ငံတွေနဲ့နိုင်ငံရေးကုန်သွယ်ရေးမှာပိုးပြီးတော့နီးကပ်တဲ့ဆက်ဆံရေးရနိုင်ဖို့အတွက်ပါအခုလိုပထမဆုံးအထူးထိပ်သီးစည်းဝေးပွဲကျင်းပတာလည်းဖြစ်ပါတယ်ဒီထိပ်သီးစည်းဝေးပွဲကိုလာတက်ရောက်တဲ့ဒေါ်အောင်ဆန်းစုကြည်ကိုမြန်မာနိုင်ငံကဒီရိုဟင်ဂျာပြည်ပခနဲ့ပတ်သက်ပြီးတော့လူတရာလောက်ကလည်းစူဝေးဆန္ဒပြကြပါတယ်မြန်မာနိုင်ငံမှာလူ့ခွင့်ချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွတ်ဆဲချက်တွေနဲ့ပတ်သက်လို့ဒေါ်အောင်ဆန်းစုကြည်ဩစတြေးလျနိုင်ငံရောက်ရှိခဲ့မှာဆွေးနွေးပြောဆိုမယ်လို့ဩစတြေးလျဝန်ကြီးချုပ်မက်ကွန်တန်ဘူးကလည်းတောက်ကြနေကပြောခဲ့ပါတယ်ဒီကနေ့တရားဆန္ဒပြတဲ့ Amnesty လူ့ခွင့်အဖွဲ့ကတော့
Australia has been continuing to support the Myanmar military and we are out of step with the rest of the world in that we know that from our research
Australia နိုင်ငံဟာမြန်မာစစ်တပ်ကိုဆက်လက်ပံ့ပိုးပေးနေပြီးတော့ဒါဟာတကဘာလုံးနဲ့မတူဘဲဖြစ်နေပါတယ် Amnesty International အဖွဲ့အနေနဲ့သိသလောက်ဆိုရင်မြန်မာစစ်တပ်ဟာရိုဟင်ဂျာတွေကိုပြစ်မှတ်ထားပြီးတော့လူမျိုးနွယ်စုအလိုက်ရှင်းလင်းဖယ်ရှားမှုတွေကိုစနစ်တကျလှုပ်ဆောင်ပါတယ်ဒါကြောင့်အစိုးရအဖွဲ့အနေနဲ့ Macron တမ်းမှုအနေနဲ့မြန်မာစစ်ဖက်နဲ့အဆက်ဆံဖြတ်တောက်ဖို့လိုလားပါတယ်လို့ AI အဖွဲ့ရဲ့ပြောခွင့်ရဒိုင်ယာနာဆယ်ရက်ကပြောတော့ပါတယ်ခင်ဗျာ
တရုတ်ပါလီမန်ကသမရရှီကျင့်ဖင်ကိုဒုတိယသမရသက်တမ်းတောင်းထမ်းဆောင်ဖို့ဒီကနေ့မှာတညီတညွတ်ထဲရွေးချယ်တင်မြှောက်လိုက်ပြီးသမရသက်တမ်းကန့်သတ်ချက်တွေကိုပယ်ဖျက်လိုက်တဲ့အတွက်သူ့အနေနဲ့အကန့်အသတ်မရှိတောင်းထမ်းဆောင်သွားနိုင်တော့မှာဖြစ်ပါတယ်သမရသက်တမ်းနှစ်ကြိမ်သာထမ်းဆောင်ခွင့်ပြုထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်ကိုပြင်ဆင်ဖို့အပါအဝင်တခြားအချက်20ကိုပြင်ဆင်ဖို့ပြီးခဲ့တဲ့တနင်္ဂနွေနေ့ကသဘောတူခဲ့ကြတာပါဒီအခြေခံဥပဒေပြင်ဆင်မှုကိုတရုတ်မျိုးသားပြည်သူ့ကွန်ဂရက်ကလည်းအခက်အခဲမရှိတည်ပြုခဲ့ကြပြီးတော့ကန့်ကွက်မဲ9မဲ့သာရှိခဲ့တာဖြစ်ပါတယ်ကွန်မြူနတီပါတီဥက္ကဋ္ဌအဖြစ်နဲ့ရောဗဟိုစစ်ကော်မရှင်အဖွဲ့ခေါင်းဆောင်အဖြစ်နဲ့ပါသမရရှိကျင့်ဖြင့်ယူထားတဲ့တခြားတာဝန်တွေကတက်တန်းအကန့်အသတ်မရှိတာကြောင့်ဖွဲ့စည်းပုံအခြေခံဥပဒေပုံမှား89ကိုပြင်ဆင်လိုတယ်လို့ကွန်မြူနတီပါတီခေါင်းဆောင်တွေကပြောပါတယ်အခုလိုတက်တန်းအကန့်အသတ်ချက်တွေပယ်ဖျက်လိုက်တဲ့အတွက်အခုလိုအရေးပါတဲ့အပြောင်းလဲတွေကိုတွေးနေရတဲ့အချိန်ကမ္ဘာအင်အားကြီးနိုင်ငံတစ်ခုအဖြစ်တက်လာနေတဲ့တရုတ်နိုင်ငံအနေနဲ့သူ့ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်အရေးကြီးတဲ့အချိန်ဒီမှာခိုင်မာအားကောင်းတဲ့ခေါင်းဆောင်မှုကိုတရုတ်နိုင်ငံအနေနဲ့ဆက်ပြီးတော့ထိန်းသွားနိုင်မှာဖြစ်ပါတယ် သမရစီချင်းပြည်မတိုင်ငယ်တရုတ်ခေါင်းဆောင်တွေဖြစ်ကြတဲ့ဟူဂျင်တောင်းနဲ့ဂျန်စီမင်းတို့ဟာလည်းဒီတာဝန်သုံးခုစလုံးကိုယူခဲ့ပေမဲ့သမရတပ်တန်းနှစ်ခုကုံဆုံးတဲ့အချိန်မှာတော့ရာထူးကနေနှုတ်ထွက်ပြီးတော့ခေါင်းဆောင်မှုအသစ်ကိုလွှဲပေးကြတာဖြစ်ပါတယ်။တရုတ်အာဏာပိုင်တွေကတော့ဖွဲ့စည်းပုံပြင်ဆင်တာနဲ့ပတ်သက်ပြီးတော့လူမှုကွန်ရက်တွေမှာဆွေးနွေးတာကိုတားမြစ်ပိတ်ပင်လိုက်ပြီးတော့သမောပတူကန့်ကွက်ပြောဆိုတာတွေလုံးဝအတန်မထွက်အောင်အမြန်ဆုံးတားဆီးတာတွေလှုပ်ဆောင်နေပါတယ်ခင်ဗျာ။
တရုတ်နဲ့ကမ္ဘောဒီးယားနိုင်ငံပူးရဲပြီးတော့အကြမ်းဖက်မှုတိုက်ဖျက်ရေးနဲ့ကယ်ဆယ်ရေးဆိုင်ရာဆေးရေးလွတ်ကျင့်မှုတွေဒီကနေ့စတင်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ကမ္ဘောဒီးယားနိုင်ငံကြားဆက်ဆံရေးကြာဆင်းလာတဲ့အချိန်မှာပဲတရုတ်နဲ့ကမ္ဘောဒီးယားနိုင်ငံကြားကဆက်ဆံရေးအခြေအနေကိုအခုလိုပြသလိုက်တာလည်းဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံမြို့တော်ဖနမ်ပင်မှာကျင်းပတဲ့ရွှေနဂါ2018ဆေးရေးလွတ်ကျင့်မှုဖွံ့ဖြိုးအခမ်းအနားကိုတရုတ်နိုင်ငံတောင်ပိုင်းတိုင်းရဲ့ကုကဲရေးမှုဘိုဂျုတ်ရန်ဂျီယန်နဲ့ကမ္ဘောဒီးယားစစ်ဦးစီးချုပ်ဖောဆရူဝန်တို့ကဒီကနေ့ပူးရဲဖွင့်လှစ်ပေးခဲ့ပါတယ်။ကမ္ဘောဒီးယားတပ်ဖွဲ့ဝင်280နဲ့တရုတ်တပ်ဖွဲ့ဝင်216ဦးတို့ဒီစီရေးလေ့ကျင့်မှုမှာပါဝင်ပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာအခုတစ်ပတ်အတွင်းပြုကြခဲ့တဲ့လူကူတရားတိဆောက်တဲ့နေရာမှာအဓိကတာဝန်ရှိတဲ့ဦးဆောင်အင်ဂျင်နီယာကဒီတရားမပြုကြခင်နှစ်ရက်ကအဲ့ရာတွေတွေ့တယ်ဆိုပြီးတော့ပြည်နယ်တာဝန်ရှိသူတွေကိုဖုန်းထဲကနေ voice mail နဲ့အကြောင်းကြားခဲ့တယ်လို့ပြည်နယ်တာဝန်ရှိသူတွေကပြောကြားခဲ့ပါတယ်ခင်ဗျာ
။နောက်ဆုံးရထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့ကိုရန်နိုင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးတော့ထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။မနေ့တောက်ကြနေ့ည10:00ဝန်းကျင်လောက်ကကချင်ပြည်နယ်ဖားကန့်မြို့နယ်ကန်ခါကျေးရွာအနီးကကြောက်စိမ်းတောင်စွန့်ပစ်မြေစာပုံကြီးပြိုကျခဲ့တယ်လို့ဖားကန့်ဒေသခံတွေကပြောပါတယ်။မြေတူးဆက်တွေပါဝင်အနည်းဆုံးလူ40ကျော်လောက်မြေစာပုံပိပြီးတော့သေဆုံးနိုင်တယ်လို့သတင်းတွေထွက်နေပေမဲ့အခုချိန်ထိကတော့အလောင်းတွေကိုတူးဖော်နေသေးပဲလို့သိရပါတယ်။ဖားကန့်ကြောက်စိမ်းတူဖော်ရေးလုပ်ငန်းခွင်တွေကစွန့်ပစ်မြေစာပုံတွေဟာလုပ်ငန်းခွင်အနေနဲ့ကြီးမားလို့မြင်မဲ့သက်ဆိုင်ရာဘက်ကစနစ်တကျလုံခြုံမှုရှိအောင်မဆောင်ရွက်ပေးထားဘူးလို့လည်းဝေဖန်မှုတွေရှိပါတယ်။အသေးစိတ်ဆက်ပြီးပြောပြပေးပါမယ်။မနေ့တောက်ကြနေ့မတ်လ16ရက်နေ့ည 10:45 မိနစ်ဝင်းကျင်လောက်မှာကချင်ပြည်နယ်ဖားကန့်ဒေသတွင်ကကန်ခွာကျေးရွာကကြောက်စိမ်းတူဖော်ရေးလုပ်ငန်းခွင်တွေကစွန့်ပစ်မြေစာတွေလာရောက်စုပေါင်းစွန့်ပစ်ကြတဲ့မြေစာပုံကြီးပြိုချခဲ့တဲ့အတွက်ကြောက်စိမ်းတောင်ကုမ္ပဏီကမြေတည်တဲ့ကားကြီးနှစ်စီးအပါအဝင်စွန့်ပစ်မြေစာပုံမှာကြောက်ရှာနေကြတဲ့ရေမစေးကြောက်ရှာသူတွေလို့ခေါ်တဲ့ရေမစေးတချို့တည်ဆုံးခဲ့ကြပြီးတည်ဆုံးသူအရေအတွက်ဟာပိုတိုးလာနိုင်ပါတယ်။ကချင်ပြည်နယ်ဖားကန့်ဒေသတွင်မှာမြေစာပုံမကြာခဏပြိုချလေးရှိပြီးတော့ဒီတစ်ခေါက်မြေစာပုံပြိုကျမှုကတော့အတော်လေးအခြေအနေဆိုးဝါးပြီးလူအနည်းဆုံး10ခန်းလောက်သေဆုံးမှုရှိနိုင်တယ်လို့ကချင်ပြည်နယ်ဖားကန့်အခြေစိုက်ကချင်လူမှုဖွံ့ဖြိုးရေးအသင်းရဲ့ဥက္ကဌဦးလမောင်လာထောင်ကအခုလိုပြောပြပါဗျာ။ဟုတ်ကဲ့
အခြေအနေတော်တော်လေးဆိုးတယ်။ဘာလို့ဆိုတော့ဘယ်ဖိုးတွေတော့ဒီကံဘယ်ဖက်ကားကြီးတွေပြေကျသွားနေပါလေ။ဟိုကားမောင်းတဲ့ဒီရောအဲ့ဆက်ထင်းတဲ့ဒီရောဆောက်လူတွေအမှရောက်40ကျော်အဲ့လိုဘာသာတွေတော်တော်လေးဆိုးတဲ့အနေထားရှိတယ်ဟုတ်ကဲ့။ကျွန်တော်ကြားလာတာအရောက်40ကျော်လို့ပြောတယ်အရောက်40ကျော်ပေါ့လေ။အခုတော့ကျတော့ပေါ်လာတော့ပြီးတော့လို့တော့သူကလုတ်တော့လုတ်ဖို့ကိုကိုကြီးပြည်လို့ဘာလို့တော့လောက်နေကြပြီအမ
ဖားကန့်ကလာတဲ့သတင်းတွေအရအနည်းဆုံးလူ40ကျော်လောက်သေဆုံးနိုင်တယ်လို့ဆိုပေမဲ့ဖားကန့်ဒေသအာဏာပိုင်တွေဘက်ကတော့လူ၄ဦးပဲလူပျောက်တိုင်ကြားထားတာရှိတယ်လို့သိရပါဗျ။ဖားကန့်ဒေသခံသတင်းသမားတဦးဖြစ်တဲ့ကိုစော်မိုးထက်ကလည်းတောက်ကြနေညာကပြိုကျခဲ့တဲ့မြေစာပုံနဲ့ပတ်သက်ပြီးဖားကန့်ဒေသခံအာဏာပိုင်တွေစီကသူတိထားသမျှအခုလိုပြောပြပါဗျ။အဲ
့ဒီနေရာဆိုလို့ရှိရင်ပြိုတဲ့အချိန်ပေါင်းမနည်းတော့ဘူး။သေတဲ့လူတွေလည်းမနည်းတော့ဘူးကောနော်။အဲ့ဖားကန့်မှာအဲ့ဒီမြေစာပုံကအဆိုးဆုံးပဲဗျ။မနည်းကကျွန်တော်တို့ကြားလာရင်စေနာကြီးခွဲပေါ့ကွာ။ဒီစနစ်လောက်ဆိုလို့ရှိရင်ကျွန်တော်တို့ဒီကိုအဲဟိုလှမ်းပြောကြရင်ဒီစားပုံပြိုတယ်ပေါ့မှာတချို့ကလည်း40လောက်ပါသွားတယ်လေသူ60လောက်ပါသွားတယ်လို့ဒါကတော့အရက်စကားတွေပေါ့ကောသူဒီစားပုံကလည်းသူတို့ပြောမယ်ဆိုတော့ပြောလောက်တယ်ဒီကတော့ဒီစားပုံတကုံတကုံဝင်ဒီမစီးရင်အိုက်ပြာကြတာဟုတ်ငင်းငင်းချက်ရောက်သေးရှာတာမဟုတ်လေဒီမစီးတွေပြားပန်းခတ်ပြီးစုပြုံပြီးရှာကြတာဟုတ်ဘုံတန်းကကျွန်တော်ဖားကမျိုးနဲ့အုပ်ချုပ်ရေးဘုံတန်းနေတော့သူတို့ဒီကိုလူကြောင်ဆိုင်ထားတာကတော့တရင်4ယောက်ပဲရှိတယ်ပေါ့နော်အဲ့တော့ဒီဟာကကျွန်တော်တို့ဘယ်လောက်ပါသွားနိုင်လဲဘယ်လောက်တည်ဆုံးနိုင်လဲဆိုတာကကျွန်တော်တို့ဘယ်လိုမှခံမလို့မရတဲ့ကိစ္စကြီးဖြစ်နေတာဗျ
ဖားကန့်ဒေသထဲမှာအခုလိုမြေစာပုံပြိုကျပြီးလူရာနဲ့ချီမြေစာပုံပိတည်ဆုံးခဲ့ရပေမဲ့လို့သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘက်ကအန္တရာယ်မရှိအောင်တားဆီးပေးနိုင်တဲ့ထိရောက်တဲ့လုံခြုံရေးအစီအမံတွေကိုဆောင်ရွက်ပေးထားတာမရှိဘူးလို့လည်းဦးလာမောင်လာထောင်ကပြောပါတယ်
။ကုမ္ပဏီတွေစုံပစ်ထားတဲ့မြေစာပေါ်ပေါ့လေအဲ့ဒါလည်းတတ်ပြတ်ပြီးတော့ဒီသက်ဆိုင်ရာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေလည်းဘာမှကြွားပြီးစစ်ဆေးရ ရတော့တိကျရတော့မရှိဘူးလေလုံးဝကိုမရှိတာပြီးတော့အဲဒီကုမ္ပဏီကလည်းသူတို့ပြင်ပြနေတဲ့နေစာကိုလည်းပေါက်တက်ကြီးပစ်ထားတယ်ပေါ့လေအဲ့လိုပြီးတော့အဲပေါက်တက်ကြီးပစ်ထားတဲ့နေစာတွေကကလပ်ပေါ်လို့နေပူလဲမိုးရွာလဲဖြစ်တဲ့ခါကျတော့အဲ့ကြားထဲမှာပြပြီးစော်စီးကြီးတွေတူးပေါ်တဲ့အခါသူတို့ရလွယ်တဲ့အောင်သူတို့ပြီးတော့မိုင်းတွေပါလို့ခွဲတာရှိတယ်လေသူအဲ့လိုခွဲတဲ့ခါကျတော့ကလပ်ပေါ်လို့သူကပြင်ပြထားတဲ့နေစာအက်တက်ပြီးတော့အဲ့ရတွေသူဖြစ်ဖြစ်ပြီးအဲ့မှာမိုးကပြန်ရွာလဲအဲ့ခါပြောပေးခါလာပြလာတော့ဟုတ်တယ်ဆိုတော့ကလာအဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေတွားပြီးစစ်ဆေးတာတော့ဘာမှမရှိဘူးလေအဲ့ဒါကြောင့်ကလာလာပြတော့ဖြစ်တယ်အဲ့ဒီတော့အနေနဲ့အဲ့ဒီမချပြုတ်ကြည့်တာပေါ့
ဖားကန်ကြောင်စိန်တွင်ကမြေစာပုံတွေမကြခဏပြိုကျပြီးတော့လူပေါင်းများစွာအသက်ဆုံးရှုံးနိုင်တဲ့အန္တရာယ်ရှိနေတဲ့အတွက်မြေစာပုံတွေစနစ်တကျဆွန့်ပစ်ဖို့နဲ့လုပ်ငန်းဝင်အန္တရာယ်မရှိအောင်သက်ဆိုင်ရာဝန်ကြီးဌာနနဲ့အစိုးရတာဝန်ရှိတဲ့သူတွေဘက်ကအရေးတကြီးဆောင်ရွက်လုပ်ကိုင်သင့်ပြီလို့လည်းဖားကန်ဒေတာခန်သတင်းသမားကိုစောမိုးထက်ကအကြံပြုပါတယ
်မြေစာပုံကြီးတွေကလည်းအပြင်းကြီးတွေကပေ3-5000ပုံထဲမှာမြင်တဲ့အတိုင်းအဲ့လိုမျိုးကြီးတွေဆိုတော့တခါဒီရေမဆေးဆိုတဲ့လူတန်းစားကလည်းမြေစာပုံသွားရှာတော့တယ်မြေစာပုံတွေကအဲ့လိုအန္တရာယ်များတဲ့ခါကျတော့အစုလိုက်အပြုံလိုက်တွေတာပေါ့နော်အဓိကကတော့သက်ဆိုင်ရာဌာနတွေကဒါတွေကိုကြက်ကြက်မမှန်နဲ့ဒီသူတို့သတ်မှတ်ထားတဲ့စီကံချက်တွေတိုင်းမပုံဘူးဆိုလို့ရှိရင်အရေးယူဆောင်ရွက်မှုအားနည်းတာပါပဲအဓိကဟိုမြေစာပြိုသွားပြီဆိုလို့ရှိလို့ရှိရင်ဟိုကုမ္ပဏီတွေဘက်ကရောဌာနဆိုင်ရာတွေဘက်ကရောအားကျတဲ့ရေးကြတယ်ကျွန်တော်ရှာပေးတာမျိုးမရှိရှာမပေးကြဘူးသဘောတော့ပဲပစိုးလေး5ကြီးလောက်နဲ့ဟိုကောဒီကောလုပ်ပြီးအဲ့လိုမျိုးရှာကြတဲ့အတွက်ဟိုဒီကောပြူတဲ့အချိန်တိုင်းမှာလည်းဒီတော့မှကုန်ကြောင်ရှာမပြီးဘူးနော်ကိုယ်ကလေးကတော့ဌာနဆိုင်ရာကတော့အဲ့ဒါတခုကလည်းတော်တော်အားနည်းတယ်။ကျောက်ဖေးတွက်ကိုရေးဌာနလုံးချင်းလိုဌာနမျိုးကလည်းသူတို့တတ်တတ်ပြီးထားတဲ့ဒီစာပုံတွေကိုလိုက်ပြီးတော့လေ့လာပြီးတော့မှဒီကန်ချက်တဲ့မကြီးတဲ့ဟာတွေကိုအေးအေးယူတာမျိုးဒီစာပုံကြီးဖြည့်လျှော့လာပြီးတော့အဲ့လိုမျိုးတွေလုပ်ပြီးမှတော်တော်အားနည်းပါတယ်။အတော့ကူအားနည်းတယ်။နောက်လဲဒါကြီးကကျုံမှာပဲ
။ကချင်ပြည်နယ်ဖားကန့်ဒေသတွေမှာကျောက်စင်းရှာဖွေနေတဲ့လုပ်ငန်းခွင်ကစွန့်ပစ်မြေစာပုံတွေမှာထောင်ထောင်ချီတဲ့ရေမဆေးကျောက်ရှာဖွေသူတွေဟာအသက်နဲ့ရင်းမီရှာဖွေကြရလိမ့်ရှိပြီးမကြခဏမြေစာပုံတွေပြိုကျတဲ့အတွက်လူရာနဲ့ချီတည်ဆုံးလေရှိပေမဲ့လို့အခုချိန်အထိပြည်ထောင်စုအစိုးရကချင်ပြည်နယ်အစိုးရလွှတ်တော်နဲ့သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘက်ကကြောက်စိမ့်တွင်လုပ်ငန်းဝင်လုံခြုံရေးနဲ့ပတ်သက်လို့ထိထိရောက်ရောက်ဆောင်ရွက်ပေးနေတာမရှိသေးဘူးလို့လည်းဖားကန့်ဒေသခံတွေကပြောပါတယ်ရှင်VOA မြန်မာပိုင်းရဲ့စနေညနေခင်းသတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ဘင်္ဂလားဒေ့ရှ်နယ်စပ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်ပေါင်းတသန်းအတွက်2018ကုန်နဲ့အထိဆက်ပြီးတော့ကူညီနိုင်မှုနောက်ထပ်အမေရိကန်ဒေါ်လာ1ဘီလီယံနီးပါးလိုအပ်နေတယ်လို့ကုလသမဂ္ဂထိပ်တန်းခေါင်းဆောင်ပိုင်းကမနေ့တောက်ကြနေ့ကပြောကြားလိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ခြမ်းကိုပြန်ပို့ပေးရေးလက်ရှိဆောင်ရွက်နေတဲ့အစီအစဉ်ကလည်းအားရစရာလုံးဝမရှိဘူးလို့ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးကဆွစ်ဇာလန်နိုင်ငံဂျနီဗာကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့မနေ့တောက်ကြနေ့ကအထူးသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်။မယင်ချင်းနိုင်အသေးစိတ်ပြောပြပေးပါရှင်
။အဲ့ဒီအထူးသတင်းစာရှင်းလင်းပွဲမှာဘင်္ဂလားဒေ့ရှ်ဘက်ခြမ်းမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်လိုအပ်နေတဲ့အရေးပေါ်ရန်ပုံငွေနဲ့ပတ်သက်လို့ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးဖီလီပိုဂရန်ဒီကအခုလိုပြောသွားပါဗျ
။ So we now have to complete the rest of the year.
ဒီနေ့အကုန်ပိုင်းအထိဆက်လက်ကူညီသွားနိုင်ဖို့လိုအပ်နေတဲ့နောက်ထပ်အမေရိကန်ဒေါ်လာ1ဘီလီယံနီးပါးလောက်တဲ့ဒီနေ့နေ့လယ်ပိုင်းမှာနိုင်ငံတကာတိုင်းဝိုင်းကိုတောင်းခံဖို့ရှိပါတယ်။အတိအကျပြောရရင်တော့ဒေါ်လာ950သန်းပါ။ဒါဟာပြီးခဲ့တဲ့အောက်တိုဘာလကတောင်းခံခဲ့တဲ့ရန်ပုံငွေအပြင်နောက်ထပ်လိုအပ်နေတဲ့ငွေကြေးပမာဏဖြစ်ပါတယ
်။ IOM နိုင်ငံတကာရွှေပြောင်းအခြေချနေထိုင်သူများအကူအညီပေးရေးအဖွဲ့အမှုဆောင်ညွှန်ကြားရေးမှူးချုပ်ဝီလျံစဝင်းကလည်းဒုက္ခသည်စခန်းတွေမှာရှိနေတဲ့အမျိုးသမီးနဲ့ကလေးငယ်တွေအသက်အရွယ်ကြီးသူတွေအတွက်လိုအပ်နေတဲ့အကူအညီဟာအလွန်ကြီးမားနေတယ်လို့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်
။ But the needs and the vulnerabilities are immense.
ဘင်္ဂလားဒေ့ရှ်ဘက်မှာရှိနေတဲ့အကောက်အကွယ်မဲ့နေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်အကူအညီတွေအဆမတန်လိုအပ်နေပါတယ်။အရင်ကလည်းကျွန်တော်တို့ပြောထားပြီးပါပြီ။ဒုက္ခသည်52ရာခိုင်နှုန်းကအမျိုးသမီးနဲ့မိန်းကလေးတွေဖြစ်ပြီးနောက်လင်ယောက်ျားတွေအသက်ခံရတဲ့အတွက်မိုးဆိုးမှဖြစ်နေတဲ့အမျိုးသမီးအရေအတွက်က16ရာခိုင်နှုန်းရှိပါတယ်။ကလေးငယ်အရေအတွက်အလုံးကိုများပြားပြီးမွေးကင်းစအရွယ်ကနေအသက်18နှစ်အထိအရွယ်ပေါင်းစုံရှိနေတယ်လို့သူတို့တွေထဲမှာနေရက်ကထွက်ပြေးရင်းနဲ့မိဘတွေနဲ့တကွဲတပြားဖြစ်နေကြသူတွေလည်းရှိပါတယ
်။ဒါအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံဖို့အသစ်တိုးချဲ့ထားတဲ့ဒုက္ခသည်စခန်းတစ်ခုဟာဆိုရင်ကမ္ဘာမှာအကြီးဆုံးဒုက္ခသည်စခန်းတစ်ခုဖြစ်ကြောင်းဝီလျံစဝင်းကပြောပါတယ်။ကုလသမဂ္ဂဘက်ကလက်တလောဆိုးရိမ်မကင်းဖြစ်နေတဲ့ကိစ္စကတော့မုတ်တုံရာသီနီးကပ်လာတာနဲ့အမျှမြေပြိုကျနိုင်ပြီးရေနစ်မြုပ်နိုင်တဲ့နေရာတွေမှာတောင်းနဲ့ချီနေထိုင်နေတဲ့ဒုက္ခသည်တွေအတွက်အသက်ကယ်ဆယ်ရေးဘယ်လိုစီစဉ်ပေးနိုင်မလဲဆိုတာပဲဖြစ်ပါတယ် တချိန်တည်းမှာပဲဒုက္ခသည်တွေနေရင်ပြန်ပို့ရေးမြ мян ဆန်းဆန်းသဘောတူညီထားတဲ့ကိစ္စဟာလက်တွေ့မှာအလုံးမဖြစ်ကြောင်းဖီလီပိုဂရန်ဒီကပြောပါရယ်ဒုက္ခသည်တွေနေရပြန်ရေးအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့သဘောထားကိုလည်းအခုလိုဂရန်ဒီကပြောသွားပါရယ
် and we are certainly very mindful of the fact that this situation may take a long time
ဒုက္ခသည်တွေနေရပြန်ရေးအချိန်အတော်ကြာလိမ့်မယ်ဆိုတဲ့အချက်ကိုကျွန်တော်တို့အလွန်ပဲသတိပြုမိပါရယ်ဒါကြောင့်လည်းဒီကိစ္စအတွက်အစီအစဉ်ချမှတ်ဖို့ကျွန်တော်တို့လိုအပ်ပါရယ်ဒါပေမဲ့လည်းအချိန်ဘလောက်ကြာမလဲဆိုတာကိုအတိအကျပြောဖို့ကျွန်တော်တို့အတွက်အခက်အခဲတွေရှိပါတယ
်။ဒုက္ခသည်တွေနေရဖြစ်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုအခုချိန်ပြန်မယ်ဆိုရင်သူတို့အတွက်လုံခြုံစိတ်ချရမှုရှိတယ်ဆိုတော့သက်တည်အထောက်အထားတွေလည်းမရှိသေးဘူးလို့ဖီလီပိုဂရန်ဒီကဆိုပါတယ်။ဒီလိုအခက်အခဲစိန်ခေါ်မှုတွေအများကြီးရှိနေပေမဲ့နေရကိုပြန်ကျင်တဲ့ဒုက္ခသည်တွေအတွက်လုံခြုံနဲ့ကိုယ့်ရဲ့အိမ်ရွာတွေကိုပြန်နိုင်ဖို့ကုလသမဂ္ဂအနေနဲ့ဆက်လက်ပြီးတော့ဆောင်ရွက်သွားမှာဖြစ်တယ်လို့ဆိုပါတယ
်။ So we have to continue to talk about return.
ဒုက္ခသည်တွေနေရပြန်နိုင်ဖို့ကျွန်တော်တို့အနေနဲ့ဆက်လက်ပြီးပြောသွားမှာပါဒါပေမဲ့လည်းဒီလိုပြန်နိုင်ဖို့ဆိုတဲ့နေရာမှာသူတို့ရွာတွေကိုပြန်တိဆောက်နေတာဟာသူတို့အတွက်ပဲဖြစ်ရမှာဖြစ်ပြီးတခြားသူတွေအတွက်မဟုတ်ဘူးဆိုတဲ့အချက်ပါဝင်သေချာတဲ့အခြေအနေတွေရှိရမယ်ဆိုတာကတော့ရှင်းပါတယ
်ဒုက္ခသည်တွေနေရပြန်လည်ချထားရေးမှာ UNHCR ပါဝင်ကူညီဖို့မြန်မာအစိုးရဘက်ကအခုချိန်ထိသဘောတူညီမှုမရသေးပါဘူးဒါကြောင့်ကုလသမဂ္ဂရဲ့ပါဝင်မှုအခမ်းကဏ္ဍအရေးကြီးနေကြောင်းဂရန်ဒီကအခုလိုပြောသွားပါတယ
် It isCrucial, essential, indispensable, I would say.
ဒုက္ခသည်တွေနေရပြန်ပို့ရေးကိစ္စမှာကျွန်တော်တို့ UNHCR ပါဝင်ဖို့ဟာမဖြစ်မနေလိုအပ်တယ်လို့အရေးလဲကြီးပါတယ်။အားလုံးသိကြတဲ့အတိုင်းဘင်္ဂလားဒေ့ရှ်ဘက်ကအစာပိုင်းကတည်းကဒါကိုသဘောတူထားပြီးသားပါ။ဒါပေမဲ့မြန်မာနဲ့တော့အခုချိန်ထိသဘောတူညီမှုမရသေးပေမဲ့ကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးညှိနှိုင်းသွားမှာပါ
။မြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေနေရပြန်လည်ချထားရေးနဲ့ပတ်သက်လို့ပထမဦးဆုံးအထုတ်ဖြစ်ဒုက္ခသည်400နီးပါးကိုစီစစ်လက်ခံထားပြီဖြစ်တယ်လို့ပြောပါတယ်ဒါအပြင် UNHCR UNDP စတဲ့ကုလသမဂ္ဂအေဂျင်စီတွေကိုလည်းဒီအစီအစဉ်မှာပါဝင်ကူညီဖို့အတွက်ဖိတ်ခေါ်ဖို့စတင်ပြီးစဉ်းစားနေပြီဖြစ်တယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ်ရှင
်ဒေါ်ရရှင်များရှင်မြန်မာနိုင်ငံကအင်တာနက်သုံးသူတွေကြားရေးပန်းစားနေတဲ့ Facebook လူမှုကွန်ရက်ဟာအမုန်းစကားတွေပြန့်ပွားအောင်ဖြန့်ချိရမှာအဓိကနေရာတစ်ခုဖြစ်လာနေတယ်လို့ကျွမ်းကျင်သူတွေကသတိပေးနေကြပါတယ်မြန်မာနိုင်ငံသားတွေရဲ့လူမှုဘဝဒီနေ့တခြားနေရာယူလာနေတဲ့လူမှုကွန်ရက်တွေဟာအကျိုးထက်အဖြစ်ကများနေပါသလားအင်တာနက်နဲ့လူမှုကွန်ရက်တွေကိုအကျိုးရှိအောင်ဘယ်လိုသုံးကြမလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုင်းရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝယ်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-2-3-2-5-5-5လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ပေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီနေ့ညစီစဉ်တင်ဆက်မဲ့စနေညတိုင်းလေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြရသည်ရှင်။အမေရိကန်နိုင်ငံဆိုင်ရာသတင်းတပုတ်ကိုတင်ဆက်ပေးကြပါရစေ။အမေရိကန်နိုင်ငံသား၏ဝန်ကြီး Rex Tillerson ကိုရုတ်တရက်ရာထူးကနေဖယ်ရှားလိုက်ပြီးတဲ့နောက်နိုင်ငံသား၏ဝန်ကြီးသည်အဖြစ်သမ္မတ Donald Trump အစားထိုးခန့်အပ်မဲ့အမေရိကန်ဗဟိုထောက်လှမ်းရေး Agency CIA အကြီးအကဲပေါ်မှာကမ္ဘာတဝန်းကအာရုံစိုက်နေကြပါရစေ။အီရန်မြောက်ကိုရီးယားနဲ့ရုရှားတို့လိုနိုင်ငံတကာပြဿနာတွေမှာ CIA ရဲ့ညွှန်ကြားမှုရဲ့သဘောထားဟာဝန်ကြီး Tillerson လိုမဟုတ်ဘဲသမ္မတနဲ့တထက်တဲကြနိုင်တယ်လို့နိုင်ငံသား၏ဝန်ကြီးသည်ဟာတန်တမန်ရေးထက်စစ်အင်အားကိုပို့ပြီးတော့အလေးထားလိုတဲ့သဘောထားရှိတယ်လို့လည်းအကဲခတ်တီကယူဆနေကြတာပါနိုင်ငံသား၏ဝန်ကြီးအပြောင်းလဲနဲ့ပတ်သက်လို့ Rick D VOA ရဲ့တန်တမန်ရေးရာသတင်းတောက်စင်နီစိန်ရဲ့သတင်းဆောင်မကိုတော့ကိုအောင်လွင်ဦးပြောပြပေးပါရှင
်မြောက်ကိုရီးယားနဲ့ဆွေးနွေးမှုတွေလို့တန်တမန်ရေးအရရေးချင်းနေတဲ့အချိန်မှာပဲအမေရိကန်ရဲ့နိုင်ငံသား၏မူဝါဒတွေမှာလည်းအပြောင်းလဲတွေဖြစ်လာတော့မှာပါရာထူးကဖေရှားခံခဲ့ရပြီးတဲ့နောက်ပြောကြားခဲ့တဲ့နှုတ်ဆက်မိန့်ခွန်းမှာတော့မြောက်ကိုရီးယားနဲ့တွေ့ဆုံမှုအထိဖြစ်လာတဲ့အခြေအနေတွေအတွက်ဝန်ကြီးတီလာဆန်ကအမှတ်ယူပြောကြားသွားပါတယ
် First working with allies we exceeded the expectations of almost everyone
မဟာမိတ်တွေနဲ့ပူးပေါင်းပြီးတော့မြောက်ကိုရီးယားအပေါ်အပြင်းထန်ဆုံးဖိအားပေးခဲ့တဲ့အတွက်လူတိုင်းနှီးပါမျှော်လင့်တောက်တထားတာထက်တောင်ကျော်ခဲ့ပါတယ
်ဝန်ကြီးတီလာဆန်နေရာမှာစာထုတ်ခန့်ဖို့ဆုပြုထားတဲ့ CIA ညွှန်ကြားရေးမှူးမိုက်ပွန်ပီယိုကတော့နိုင်ငံသားမူဝါဒတွေမှာပုံမှန်သဘောထားတင်မှတ်သူဖြစ်တဲ့လူသိများပါတယ်
I talked last week about the fact that North Korea is ever closer.
North Korea ဟာအမေရိကန်အတွက်မကြုံဘူးလို့အန်ဒီယတရဖြစ်လာနေတယ်ဆိုတော့အရင်တစ်ပတ်ကပဲကျွန်တော်ပြောခဲ့ပါသေးတယ်။
မြက်ကိုရီးယားအီရန်နဲ့တရုတ်နိုင်ငံတွေအပေါ်အရင်နှောင်းကပြောခဲ့ပူတဲ့သဘောထားတွေအပြင် West Point စစ်တပ်ကသူစင်တယောက်ဖြစ်တဲ့ပွန်ပီယိုဟာဝန်ကြီးတေလာဆန်လိုနိုင်ငံတကာသဘောတူညီချက်တွေကိုအားပေးမှာမဟုတ်ပဲစစ်အင်အားကိုပိုအားကူးနိုင်တယ်လို့လည်း Atlantic Council ကနိုင်ငံတကာရေးရကျွမ်းကျင်သူအီရန်ကိုဟင်ကသုံးသပ်ပါတယ
် I think Pompeo is more of a hawk he more of a Trumpian
Pompeo ဟာသဘောထားတင်မာပြီး Trump နဲ့ပိုတူတယ်လို့ထင်ပါတယ် American အမျိုးသားရေးဝါဒလို့ဆိုရမယ်ဖိုင်းတဲ့တစ်ခုလိုမျိုးပါကမ္ဘာတစ်ဝှမ်းနိုင်ငံအတော်များများမှာလည်းအမျိုးသားရေးဝါဒဘက်ပိုရင်းလာတာတွေ့နေရပါတယ်
။ထက်လို့တော့တီးပြုတ်ပြီးလို့နိုင်ငံခြားရေးဝန်ကြီးဖြစ်တာဝန်ယူရတဲ့အခါမှာပွန်ပီယိုရင်ဆိုင်ရမယ့်အကြီးမားဆုံးစံတမ်းမှုကြီးတစ်ခုလည်းရှိနေပါတယ်။တစ်ခုကတော့သမ္မတထရန့်နဲ့မြက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းတို့တွေ့ဆုံမဲ့အစီအစဉ်နဲ့အီရန်နိုင်ငံနဲ့နျူကလ িয়ার ဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုအမေရိကန်ကနောက်ထပ်တည်တံ့တိုးမတိုးဆုံးဖြတ်ရမယ့်ကိစ္စပါ။ဒီမိုကရက်ကိုယ်စားရေးနဲ့အငြိမ်းစားတန်တမာတချို့ကတော့ပွန်ပီယိုနိုင်ငံခြားရေးဝန်ကြီးဖြစ်လာမယ်ဆိုရင်အီရန်သဘောတူညီချက်ကအမေရိကန်ထုတ်ဖို့များတယ်လို့ယူဆနေကြပါတယ်။အချိန်နှမှာပဲအီရန်နဲ့သဘောတူညီချက်ကိုဖျက်လိုက်ခြင်းအပြင်မြောက်ကိုရီးယားနဲ့ထိပ်သီးဆွေးနွေးမယ့်အစီအစဉ်ကိုပါထိခိုက်လာနိုင်တဲ့အကြောင်းအငြိမ်းစားလက်ထောက်နိုင်ငံခြားရေးဝန်ကြီးသောမတ်စ်ကန်ထရီမန်ကပြောပါတယ်
။ There is no way in the world that throwing out a valid agreement that is working would increase your negotiating leverage with North Korea
လက်တွေ့မှာအလုပ်ဖြစ်နေတဲ့တရားဝင်သဘောတူညီချက်တစ်ခုကိုဆွန့်ပစ်လိုက်ခြင်းအပြင်မြောက်ကိုရီးယားနဲ့ဆက်စပ်ညှိနှိုင်းရမှာအတားရမဲ့အခြေအနေတွေပိုများလာဖို့ဆိုတာဘယ်လို့မှမဖြစ်နိုင်ပါဘူးအရင်သဘောတူညီချက်တွေအားလုံးကိုဖျက်ပစ်ဖို့ရည်ရွယ်ထားတဲ့သမရတယောက်နဲ့သူရောလက်မှတ်ထိုးတင်သလားဆိုပြီးတော့တောင်မြောက်ကိုရီးယားခေါင်းဆောင်ကသူ့ဘာသာမေးခွန်းထုတ်လာပါလိမ့်မယ်
တတမန်ရေးရအဓိကစိန်ခေါ်မှုတစ်ခုဖြစ်တဲ့ရုရှားနဲ့ပတ်သက်လို့တော့ပွန်ပီယိုဟာသမ္မတထရန့်နဲ့ပြင်းထန်တဲ့သဘောထားရှိနေတယ်လို့2016အမေရိကန်သမ္မတရွေးကောက်ပွဲတွေမှာကြားဝင်နှောက်ယှက်ခဲ့တဲ့အပေါ်မှာလည်းပွန်ပွင့်လေးလေးဝေဖန်ခဲ့သူပ
ါ It's pretty clear about what took place here about Russian involvement in efforts to hack
အမေရိကန်ရဲ့ဒီမိုကရေစီစနစ်ကိုထိခိုက်အောင်သတင်းချက်လက်တွေရအောင်အင်တာနက်ကနေပေါက်ထွင်းဖို့ကြိုးစားအမှာရုရှားကပါဝင်ပတ်သက်နေတယ်ဆိုတာကတော့အတော်လေးရှင်းပါတယ်
ပွန်ပီယိုပေါ်သမ္မတထရန့်ကလေးစားအားကျတဲ့သဘောထားရှိတယ်ဆိုတော့တော့အကဲခတ်တွေတညီတညွတ်တဲ့လက်ခံထားကြတဲ့အတွက်လဲနိုင်ငံခြားရေးဝန်ကြီးသစ်ဖြစ်လာခဲ့ပြီဆိုရင်တော့ယာတုမှာမြဲနိုင်တယ်လို့လဲယူဆနေကြပါတယ်ခင်ဗျာ
ကိုအောင်လင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်စနေညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲစနေညနေခင်းအစီအစဉ်တွေကို9:00နာရီထိဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်အသံလွှင့်နေတာဖြစ်ပါတယ်ရှင်စီစဉ်နေမကြခင်အဆုံးသက်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါမယ်ရှင
် FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘီရိုအဖွဲ့ရဲ့ဒုညွှန်ကြားရေးမှူးဟောင်းအန်ဒရူးမကေဖ်ကိုယာရုကနေချက်ချင်းထုတ်ပယ်လိုက်တယ်လို့အမေရိကန်ရှေ့နေချုပ်ဂျက်ဖ်ဆက်ရှင်ကတောက်ကြနေကကြီးညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်စုံစမ်းစစ်ဆေးမှုရဲ့အစီရင်ခံစာ FBI အတွင်းကျင့်ဝတ်တဲ့မညီတာတွေကိုစုံစမ်းစစ်ဆေးရတဲ့ဌာနရဲ့စုံစမ်းတွေ့ရှိမှုတွေနဲ့ FBI ဌာနရဲ့အကြီးအကဲတာဝန်ရှိသူတွေရဲ့အကြံပြုချက်တွေအရအန်ဒရူးမကေဖ်ကိုယာရုကနေချက်ချင်းရဆိုင်တာဖြစ်တယ်လို့အမေရိကန်ရှေ့နေချုပ် Jeff Sessions ကကြေညာချက်ထဲမှာဖော်ပြထားပါတယ်။တချိန်က FBI မှာဒုတိယအကြီးဆုံးဖြစ်ခဲ့တဲ့မကေဖ်ဟာပြီးခဲ့တဲ့ဇန်နဝါရီ30ရက်နေ့ယာရုကနေအနားယူခဲ့ပြီးတော့မနက်ဖြန်သူ့မွေးနေ့မှာခန်းစားခွင့်အပြည့်အဝနဲ့ပြင်ဆင်ယူဖို့စီစဉ်ထားပါတယ်။ဗြိတိန်တန်တမာ23ဦးကိုနိုင်ငံတွင်းကနှင်ထုတ်ထားပြီးဖြစ်ကြောင်းရုရှားကဒီကနေ့မှပြောလိုက်ပါတယ်ဒီသတင်းပတ်အစောပိုင်းကရုရှားတန်တမာ23ဦးကိုဗြိတိန်ကပြည်နယ်နယ်ပေးလိုက်ပြီးတဲ့နောက်ရုရှားကအခုလိုလက်တုံပြန်လိုက်တာပါတရုတ်နဲ့ကမ္ဘောဒီးယားနိုင်ငံပူးတဲ့ပြီးတော့အကြမ်းဖက်မှုတိုက်ဖျက်ရေးနဲ့ကယ်ဆယ်ရေးဆိုင်ရာစီရေးလေ့ကျင့်မှုတွေဒီကနေ့စတင်လိုက်ပါတယ်အမေရိကန်ပြည်ထောင်စုနဲ့ကမ္ဘောဒီးယားနိုင်ငံကြားဆက်ဆံရေးကြာဆင်းလာတဲ့အချိန်မှာပဲတရုတ်နဲ့ကမ္ဘောဒီးယားနိုင်ငံကြားကဆက်ဆံရေးအခြေအနေကိုအခုလိုပြသလိုက်တာလည်းဖြစ်ပါတယ်ကမ္ဘောဒီးယားနိုင်ငံမြို့တော်ဖနမ်ပင်မှာကျင်းပတဲ့ရွှေနဂါ2018စီးရီးလေ့ကျင့်မှုဖွင့်ပွဲအခမ်းအနားကိုတရုတ်နိုင်ငံတောင်ပိုင်းတိုင်းရဲ့ကုကဲရီမှုဗိုလ်ချုပ်ရန်ဂျီယန်နဲ့ကမ္ဘောဒီးယားစီဦးစီးချုပ်ဖိုးဆရိုရန်တို့ကဒီကနေ့ပူးတဲ့ဖွင့်လှစ်ပေးလိုက်တာပါကမ္ဘောဒီးယားတပ်ဖွဲ့ဝင်280နဲ့တရုတ်တပ်ဖွဲ့ဝင်216ဦးတို့ပါဝင်တဲ့ဒီစီးရီးလေ့ကျင့်မှုဟာနှစ်နိုင်ငံကြားတန်တမာဆက်ဆံရေး260ပြည့်အထိမ်းအမှတ်အနေနဲ့ကျင်းပတာလည်းဖြစ်ပါတယ်
သတင်းချင်းချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။ဆပ်ပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Bay Android ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VO ရဲ့ညပတ်အစီအစဉ်တွေကိုတော့ည9:00ကနေ 10:00 ထိ Line to Meter 1925 32နဲ့ Line Meter 190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ VO ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.
Thank you.